မနေ့ကကျင်းပခဲ့တဲ့တူနီရှားသမ္မတရွေးကောက်ပွဲတရားဝင်မဲရလတ်တွေထွက်လာပါပြီ။တရားဝင်မဲရလတ်တွေအရအသက်88နှစ်အရွယ် BG Kai SFC ကိုတူနီရှားသမ္မတအဖြစ်ရွေးချယ်ခံရတဲ့အကြောင်းလဲထွက်ပေါ်လာပြီးဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီမိုကရေစီစနစ်စီဥတည်စေမဲ့နိုင်ငံရဲ့သမိုင်းမှတ်တမ်းတစ်ခုအဖြစ်လဲရှုမြင်ကြပါတယ်။သမ္မတအဖြစ်ရွေးကောက်ခံရတဲ့ BG Kai SFC ရဲ့ Islamic စန့်ကျင်ရေးပါတီကအနိုင်ရခဲ့တာဖြစ်ပြီးတော့ပြိုင်ဘက်ယာယီသမ္မတမွန်ဆက်မာဇူကီကတော့ရှုံးနိမ့်သွားပြီးဖြစ်ပါတယ်။မနေ့ကကျင်းပတဲ့တူနီရှားရွေးကောက်ပွဲကတော့တူနီရှားနိုင်ငံရဲ့2011ခုနှစ်သမ္မတဇိုင်းအယ်အဗ်ဒင်ဘင်အလီကိုဖျောက်ချခဲ့ကြတဲ့အာရဗ်နေဦးတော်လှန်ရေးပြီးခဲ့ခြင်းကစလို့နိုင်ငံပြုပြင်ပြောင်းလဲရေးရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။အာရဗ်နေဦးတော်လှန်ရေးကာလမှာတူနီရှားတို့ကနိုင်ငံခေါင်းဆောင်ကိုဖျောက်ချခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပြီးတူနီရှားရဲ့လှုပ်ရှားမှုကတခြားဒေသရင်းနိုင်ငံတွေကိုပါကူးစက်စေခဲ့တာဖြစ်ပါတယ်ရှင်။